ကနေဒါနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာကနေဒါပြင်ခံချုပ်ဒေးဗစ်ဂျွန်စတန်အွန်တိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်သရီဝင်းတို့နဲ့ကြာသပတေးနေ့ကတိကျစီတွေ့ဆုံပြီးပညာရေးအပါအဝင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်အကြောင်းမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမနေ့ကကြာသပတေးနေ့ကကနေဒါဘုရင်ခံချုပ်ဒေးဗစ်ဂျွန်ဆန်နဲ့အော်တဝါမျိုးကဘုရင်ခံချုပ်ရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုအတွင်းပညာရေးနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုရှေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်တပ်ပြင်အူတိုရီယိုပြည်နယ်ဝန်ကြီးချုပ်ကက်သရင်ဝင်းနဲ့လည်းဒေါက်အောင်ဆန်းစုကြည်မနေ့တုန်းကတွေ့ဆုံခဲ့တာပါမြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုကနေဒါနိုင်ငံရဲ့ဖက်ဒရယ်စနစ်အထွေချုပ်တွေကိုမြန်မာပြည်သူတွေကိုမျှဝေသွားဖို့နဲ့နိုင်ငံငယ်ပြည်သူတွေအကြားမှာထိတွေ့ဆက်ဆံမှုတွေတွန်းမြင့်သွားနိုင်ရေးဆွေးနွေးခဲ့ကြတာပါဒါကြောင့်ဒေါက်အောင်ဆန်းစုကြည်ရဲ့အခုခေတ်စဉ်ဟာနိုင်ငံအစိုးရတွေကြားမှာသာမကပြည်သူချင်းချင်းကြားမှာလည်းထိတွေ့ဆက်ဆံမှုတွေပိုးပြီးတော့များလာဖို့မျှော်လင့်တဲ့အကြောင်းကနေဒါရောက်မြို့မရေးလှူရှာသူတွေကပြောပါရယ်အခုခေတ်စဉ်ကနေနိုင်ငံခြားပါလီမန်ချစ်ကြည်ရေးလဲတွန်းမြစ်လာနိုင်ပွဲရှိတယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခေတ်စဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါရယ
်အဓိကကတော့ဒီဟိုဘက်မှာရှိတဲ့ကျွန်တော်တို့ပါလီမန်နဲ့ဂရီကနေဒါမှာရှိတဲ့ပါလီမန်မြန်မာပါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ကြည်ရေးကိုအခမ်းအနားကိုမြင့်တင်တာပေါ့နော်နံပါတ်၁ကတော့ဟဲ့လားပြီးတော့မှကျွန်တော်တို့ဒီထောက်ပံ့ရေးဆိုင်ရာကိစ္စတွေကုညီတဲ့ဆိုင်ရာကိစ္စတွေနောက်လူခွေးကိစ္စတွေဒါတွေလည်းအများကြီးကျွန်တော်တို့ဟိုဘက်တွေပဲအပြန်အလှန်ပြောဆိုနေတာရှိတယ်ဆိုတော့ကျွန်တော်တို့ကတော့ positive ပေါ့နော်အကောင်းမြင်ဝါဒနဲ့အများကြီးထွန်းတက်မှုတွေရှိနေမယ်လို့ကျွန်တော်တို့မြင်ပါတယ်
လောလောဆယ်တူရွန်တိုမြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတူရွန်တိုမြို့တော်ဝင်တဲ့ဒီကနေ့တွေ့ဆုံဖို့ရှိတယ်လို့အဲ့နောက်တူရွန်တိုရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံအောင်ပါပါဒီကနေ့အစီအစဉ်တွေနဲ့ပတ်သက်လို့တော့ကိုတင်မတီစောစောကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဒီမှာတော့အဓိကအဖြစ်ကျွန်တော်တို့အပိုင်း၃ပိုင်းခွဲထားတယ်ပေါ့နော်ပထမတစ်ပိုင်းကတော့ဒီတူရွန်တိုဒီမေယာတွေတော့ကောင်ဆယ်လာတွေနဲ့ပတ်သက်တဲ့ဒီအင်ဗက်စတာတွေနဲ့ပတ်သက်တဲ့အပိုင်းကတစ်ပိုင်းပေါ့နော်အဲ့ဒါက first meeting ဖြစ်ပါလိမ့်မယ်ပြီးတော့မှ second meeting မှာကတော့ကျွန်တော်တို့လုံးဝအာမီကွန်မြူနတီပေါ့နော်တိုင်းသားမြန်မာပြည်ပေါ်ရေဒီပါရောက်မြန်မာနိုင်ငံသားတွေနဲ့အဲဒေါ်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့ခန္ဓာပေါ့နော်အဲ့ဒီမှာတော့ name bar meeting မပါပါဘူးပြီးတော့မှနေ့ကနေ့နာရီခွဲမှာကတော့ဒီ community leader တွေနဲ့အဲကျွန်တော်တို့ဒီ PFOV လို့ခေါ်တဲ့ parliamentary friends တို့ပါပါပေါ့နော်ဒီ parliament ထဲကမြန်မာအရေးကိုလှူခြားသောသူများနဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံရေးမှာတက်ကြွလှူခြားတဲ့အဥဆောင်သောသူတို့ပြောရမှာပေါ့နော်အဲ့ဒီချို့နဲ့ခက်ခွေကိုသူကအဓိက၃ဘိုင်းပေါ့နော်အဲ၃ဘိုင်းခွဲထားပါတယ်
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဖက်ဒရယ်နိုင်ငံများဖိုရမ်ကစီစဉ်ကျင်းပတဲ့ကနေဒါဖက်ဒရယ်စနစ်အတွင်းတက်မတော်ရဲ့အခမ်းအနားတက်ဖက်ရက်ဖက်ဆက်ဆံရေးနဲ့ကနေဒါရက်တက်ဖွဲ့ရဲ့အခမ်းအနားဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာတော့ကနေဒါဝန်ကြီးချုပ်အပါအဝင်ကနေဒါအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပြင်ကနေဒါရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံတာပါကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံပူးပေါင်းဆောင်ရွက်ရေးအလေးထားဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါအစိုးရကဒေါ်လာ၈သန်းကျော်ကူညီမဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုအပြီးမှာကြေညာခဲ့ပါတယ်။ကနေဒါခီးစဉ်ပြီးမှာတော့ဒေါက်ဆန်းစုကြည်နဲ့အဖွဲ့ဟာဆွေဒီနိုင်ငံကိုခီးဆက်အောင်မှာဖြစ်ပါတယ်ရှင်။